ဒီစည်းနှွေးပွဲမှာအမေရိကန်အစိုးရအနေနဲ့မြန်မာစစ်တပ်ပေါ်ပုံမပြင်းထန်ထိရောက်တဲ့အရေးယူပိတ်ဆို့မှုတွေနဲ့အတူကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ဆို့အရေးယူရေးကိုဦးဆောင်ဖို့အဓိကဆွေးနွေးခဲ့ကြကြောင်းကိုယ်တိုင်ပါဝင်ခဲ့သူတဦးဖြစ်တဲ့ Women's Peace Network ကိုတည်ထောင်သူလည်းဖြစ်ညွှန်ကြားရေးမှုလည်းဖြစ်တဲ့မတ်ဝေဝေနုက VOA ကိုအခုလိုပြောပါတယ
်။ဟုတ်ပါတယ်ဒီစည်းပွားရေးအရေးယူပိတ်ဆို့မှုပြီးတော့ Global Arms Embargo လို့ခေါ်တဲ့လက်နက်ပိတ်ဆို့မှုနောက်တစ်ခါစစ်တဲ့စစ်ကောင်းဆောင်လေးကိုအေးအေးမှုရာဇဝကြောင်းရအေးအေးမှုစတာတွေကိုဆွေးနွေးဖြစ်ပါတယ်ဒါပေမဲ့အဓိကဆွေးနွေးပွဲတစ်ခုလုံးရဲ့အဓိကဆွေးနွေးချက်တွေကတော့ဒီစီးပွားရေးပိတ်ဆို့မှုကိုအခြေခံပါတယ်ရှင
်ဒီစီးပွားရေးပိတ်ဆို့မှုဆိုတဲ့အပိုင်းမှာပေါ့နော်အမေရိကန်အစိုးရဘက်ကတော့ပြီးခဲ့တဲ့ဒီလအစောပိုင်းမှာပဲနောက်ထပ်ကုမ္ပဏီ၄ခုပေါ့နော်စစ်တပ်နဲ့ဆက်သွယ်လုပ်ကိုင်နေတဲ့ဒီဂျင်းနီဒီမိုင်းတပ်ထုလုပ်ငန်းဒီကုမ္ပဏီ၄ခုရောနောက်ထပ်လူပုဂ္ဂိုလ်၂၂ဦးရောသူတို့ထပ်အရေးယူမှုတွေလုပ်တယ်ဒါတွေကဟိုထိရောက်မှုမရှိဘူးဆိုတော့သဘောမျိုးလားရှင
်ခုလောလောဆယ်အရေးယူပိတ်ဆို့မှုတွေလုပ်တဲ့ဟာတွေကကျွန်တော်တို့ဟိုထိရောက်မှုရှိရဆိုတော့ဘက်ကနေပြီးတော့ကျွန်တော်တို့ဆင်းရဲသွားတာဖြစ်ပါတယ်ဒီထက်တိုးချက်ပြီးတော့ဒီစစ်ကောင်းဆောင်တွေနဲ့စစ်ကောင်းဆောင်တွေကိုအပိတ်နေတဲ့လူတွေကိုပါကျွန်တော်တို့အရေးယူပိတ်ဆို့ဖို့ဆိုတော့အကြောင်းချက်ပါပါတယ်နောက်တစ်ခါဒီ sector alike ပေါ့နော်ဟိုအရေးယူပိတ်ဆို့မှုတွေနောက်စစ်တပ်ရဲ့ဝင်ငွေတွေကိုအရေးယူပိတ်ဆို့မှုတွေအသေးစိတ်တွေလည်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ရှင်ဟုတ
်တကယ်ဟိုထိထိရောက်ရောက်လုပ်မယ်ဆိုရင်တစ်ချက်ထောက်ပြနေတာကလည်းအရင်နဲ့တဲ့သဘာဝတန်ငွေလုပ်ငန်းဒါကိုလည်းပိတ်ဆို့ဖို့ဆိုတဲ့အပိုင်းမှာအခုတက်ဒီ American ဆိုရဘက်ကဟိုလှုပ်လာတဲ့အပိုင်းလည်းမရှိသေးတော့ဆိုတော့ဒီຢာနဲ့ပတ်သက်လို့ရောဆွေးနွေးတာမျိုးရောရှိပါလားရှင
်ဟုတ်ပါတယ်အမဒီနေ့အဓိကကျွန်တော်တို့တိုက်တိုက်တွန်းတွန်းဆွေးနွေးဖြစ်တာကရေနယ်နဲ့ဆွေးနွေးဝင်ကြီးဌာနဒီကုန်အောက်ကနေပြီးတော့စစ်တပ်ဆိုင်ရာစစ်တပ်ကနေပြီးတော့ပိုင်ဆိုင်တဲ့ကုမ္ပဏီကိုကျမတို့ပိတ်ဆို့အရေးယူဖို့ဆိုရဲဟာကိုလည်းတွန်းအားပေးပြီးတော့ဆွေးနွေးပြပါတယ
်ဒီ Heritage Foundation ကနေကြီးမှုတဲ့မြန်မာနိုင်ငံမှာဆရာနာသိမ့်မှုအပေါ် American ရဲ့တုံ့ပြန်မှုအရှိန်အဟုန်တိုးမြင့်ဖို့ဆိုတဲ့ online ဆွေးနွေးပွဲမှာမတ်ဝေဝေနုနဲ့အတူ HRW အာရှရေးရာညွှန်ကြားရေးမှူး John Sifton Arthritis International က Marco Simons နဲ့မြမအရေးမှာနှစ်ပေါင်းများစွာလှုပ်ရှားနေသူ Mike Mitchell တို့အဓိကပါဝင်ဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့လတွေအတွင်း American ရေနံကုမ္ပဏီကြီးဖြစ်တဲ့ Chevron ကနေသူနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းကိုပိတ်ဆို့အရေးယူတာတွေမလုပ်နိုင်ရေး Washington DC ကနာမည်ကြီး Lobby အကျိုးဆောင်ဖွဲ့တစ်ခုကိုငှားရမ်းပြီး American အစိုးရနဲ့လွှတ်တော်မှာလိုက်လံတွေ့ဆုံနေတယ်လို့ New York Times သတင်းစာမှာဖော်ပြခဲ့ပါတယ်ရှင်။